ကျမ်းမာတော်မူပါစဒူတော်မောင်ကြီးအဘတော့နေထိုင်ကောင်းပါတယ်ကွယ်ဒါပေမဲ့စိတ်ကတော့တိတ်ပြီးနေလို့ထိုင်လို့မကောင်းဘူးကွယ်စိတ်မကောင်းရတဲ့အကြောင်းမင်းကိုပြောပြခြင်းလို့စာရေးလိုက်တာပါကွယ်မင်းသိတဲ့အတိုင်းအဘတို့စီမှာရွေးကောက်ပွဲကြီးကလည်းအောင်အောင်မြင်မြင်နဲ့ပြီးဆုံးသွားပြီပြည်သူတွေလိုချင်တဲ့ရလဒ်ကိုလည်းရယူနိုင်ခဲ့ပြီဒါပေမဲ့ဒီမိုကရေစီခရီးလမ်းကြောင်းကအခုမှအစတောင်မပြောရသေးဘူးအရေးကြီးတဲ့အာဏာလွှဲပြောင်းရေးကိစ္စကြီးကလည်းရှိနေသေးတယ်ဒီလိုစတော့မစရသေးတဲ့အခြေအနေမှာပဲအိန္ဒိယတရုတ်ကုမ္ပဏီနိုင်ငံရဲ့ Global Times သတင်းစာမှာမြန်မာနိုင်ငံအနေနဲ့အမေရိကန်နိုင်ငံနဲ့ရင်းရင်းနှီးနှီးမဆက်ဆံဖို့တိုက်တွန်းတဲ့အကြေးသားတွေထွက်ပေါ်လာတယ်။တကယ်လို့ဒီလိုရင်းရင်းနှီးနှီးဆက်ဆံနေမြန်မာနိုင်ငံအနေနဲ့အခွင့်အလမ်းကောင်းတွေကိုလက်လွတ်ဆုံးရှုံးရလိမ့်မယ်လို့အတီရာအပေါ်မှာရေးသားထားတယ်။ဒီအပြောဆိုအကြေးသားတွေကြောင့်အဘတို့စီကပြည်သူတွေအမျက်ဒေါသထွက်နေရတာပေါ့ကွယ်။အဘစဉ်းစားကြည့်တယ်လူကလေးရဲ့ဒီစကားဟာဘာကိုမှစိတ်တည်းထားရမယ့်ကိစ္စတခုမဟုတ်ဘူးကွ။ဘာကြောင့်ဆိုငါတို့စီကအစိုးရလူကြီးမင်းကိုတိုင်ဝန်ခံခဲ့ပြီးပြီလေကွ။တရုတ်နိုင်ငံကိုကြောက်နေရတယ်လို့ဒါကိုအစိုးရလူကြီးမင်းကရိုးရိုးသားသားပြောခဲ့တာပါကွ။တကယ်လဲငါတို့အစိုးရလူကြီးမင်းဟာတရုတ်အစိုးရကိုကြောက်ခဲ့ရတာပဲလေ။အနောက်နိုင်ငံတွေကအဘတို့ရဲ့ချစ်လာတော်သောအစိုးရကိုဝိုင်းပြီးပြစ်ပယ်ထားကြတဲ့အချိန်မှာတရုတ်ကွန်မြူနစ်နိုင်ငံကအဘတို့အစိုးရကိုကူညီဖေးမပေးခဲ့တယ်လေ။ကမ္ဘာကုလသမဂ္ဂကအဘတို့ရဲ့အစိုးရကိုသူ့ရဲ့လုံရက်တွေကြောင့်အရေးယူမယ်လို့လှုပ်တိုင်းတရုတ်နိုင်ငံကဗီဒိုအာနာနဲ့လုံခြုံရေးကောင်စီမှာအကြိမ်ကြိမ်ပယ်ချပေးခဲ့တယ်မဟုတ်လား။နောက်ပြီးအဘတို့အစိုးရမျက်စိရှမ်းပြီးရှာမတွေ့ခဲ့တဲ့ရေနံတို့တဘာဝတန်ငွေတို့ကြောက်မြတနာတို့တွေကိုလည်းကူညီရှာဖွေပြီးခွဲဝေယူပေးခဲ့ကြတယ်။နောက်ပြီးဘုံဘောလောဖြစ်နေတဲ့ကျွန်းနဲ့အခြားအစ်တွေကိုလည်းကူညီခုတ်လဲပေးခဲ့ကြတယ်။တောင်တွေကိုလည်းအလုံးလိုက်ဖြိုပြီးမြေပြန့်ဖြစ်စေခဲ့တယ်။မြေချောင်းအင်းအိုင်တွေကိုလည်းပိတ်ဆို့ပြီးဆယ်တွေတိစောက်ပေးခဲ့ကြတယ်။အားလုံးကဝိုင်းဝန်းပိတ်ဆို့အေးအေးယူနေချိန်မှာတရုတ်နိုင်ငံကအဘတို့အစိုးရကိုအနီးကပ်ကူညီဖေးမပေးခဲ့တာပဲမဟုတ်လား။ဒါကိုဘာကြောင့်ပြည်သူလူထုကမခံမရနိုင်ဖြစ်နေကြတာလဲဆိုတော့အဘလည်းစဉ်းစားလို့ကိုမရဘူးလူကလေးရဲ့1969ခုနှစ်ကဒီမိုကရေစီအခွင့်အလမ်းတောင်းဆိုခဲ့တဲ့ကျောင်းသားနဲ့ပြည်သူထောင်ပေါင်းများစွာကိုတရုတ်စစ်တပ်ကတနတ်တွေနဲ့ပြစ်တန်ကြက်ကကာကြီးတွေနဲ့နင်းချေကြိတ်တက်ပြခဲ့သေးတယ်မဟုတ်လား။ငါတို့အစိုးရလူကြီးမင်းတွေအတွက်တကယ့်ကိုရှေ့ဆောင်လမ်းပြဖြစ်ခဲ့တဲ့တရုတ်နိုင်ငံပါပဲကွယ်တရုတ်နိုင်ငံကိုဘယ်ကလန်ကဆန်လုပ်လို့ဖြစ်လိမ့်မလို့သူတို့တွေကငါတို့ပြည်သူတွေပေါ်တကယ့်စေတနာထားပြီးကူညီဆောင်မခဲ့ကြတာပဲလေဆန်အတုတို့စီအတုတို့ကြက်ဝူအတုစိုးစေးပါတဲ့မုံအတုဆေးဝါးအတုနောက်ဆုံးပေါ့စီအတုတော်လုပ်ပြီးရောက်ချပေးခဲ့သေးတာပဲသူတို့ရဲ့ကူညီဆောင်မမှုကြောင့်ကမ္ဘာပေါ်မှာကင်ဆာရောဂါအဖြစ်များသောနိုင်ငံတွေမှာငါတို့နိုင်ငံကနံပါတ်1ချိတ်ခဲ့ပြီလေခုဆိုရင်နံပါတ်1ထဲတောင်ရောက်သွားပြီဆိုလားဒါကတရုတ်နိုင်ငံရဲ့ငါတို့ပေါ်ထားခဲ့တဲ့စေတနာမေတ္တာတွေကြောင့်ပေါ့ကွယ်သူတို့ကငါတို့အစိုးရလူကြီးမင်းတွေကိုအနောက်နိုင်ငံတွေလိုဘယ်တော့မှစိတ်နှောက်ယှက်ဖြစ်အောင်မလုပ်ကြဘူးဟိုတလောကဆိုကြည့်ပါလားမလေးရှားနိုင်ငံမှာကျင်းပတဲ့အာဆီယံထိပ်သီးအစည်းအဝေးပေါ်မှာလေအမေရိကန်သမ္မတဘာရက်အိုဘားမားကလက်ရှိငါတို့သမ္မတကြီးဦးသိန်းစိန်အနားကိုသွားပြီးဒေါက်အဆန်းစုကြည်နဲ့တွေ့ပြီးပြီလားတွေ့ဖို့ဘယ်တော့လောက်စီစဉ်ထားတယ်လဲဆိုပြီးမေးနေတာလေဒီလိုမျိုးအခက်ခဲဖြစ်အောင်အနည်းအထိုင်ရကျက်အောင်တွန်းအားမပေးသင့်ပါဘူးကွယ်သူ့ပုံစံကမူလာတန်းចောင်းသားကလေးကိုနင်းဟိုစာကျက်ပြီးပြီလားဒီစာကောရရလားလို့ကြိတ်ပြီးမေးနေတယ်လို့ပါပဲငါတို့သမရကြီးဒေါ်စုနဲ့တွေ့ပြီးမပြီးသူ့အပူပါလို့လားဘာလို့စိတ်ချင်းကျက်အောင်လာလာမေးနေရတာလဲငါတို့ချစ်လာစွာသောသမရကြီးကလည်းနှက်ဖန်တော့မဟုတ်ဘယ်တော့အခါတွေ့မယ်လို့ဂရိပေးထားပြီးပြီလေကွယ်သူ့အပူပါနေတာကြလို့ဟင်းလေဒါကြောင့်လဲတရုတ်နိုင်ငံကအမေရိကန်နိုင်ငံနဲ့ခက်ခဲခင်းနေပါလို့သတိပေးလိုက်တာဖြစ်မှာပါဒီလိုကြက်တဲ့အကြောင်းတွေကိုလည်းမကြိုက်လို့နေပါလိမ့်မယ်ကွယ်ဒါကြောင့်လဲတရုတ်ကွန်မြူနီပါတီကထုတ်ဝေတဲ့ Global Times သတင်းစာထဲမှာမြန်မာနိုင်ငံအနေနဲ့အနောက်နိုင်ငံတွေနဲ့ဆက်ဆံရေးတိုးမြင့်မှုစ조사နေတာကြောင့်တရုတ်နိုင်ငံနဲ့မြန်မာနိုင်ငံဆက်ဆံရေးအခြေအနေဟာအထူးဆက်ဆံရေးအခြေအနေကနေပုံမှန်ဆက်ဆံရေးအခြေအနေကိုကျဆင်းခဲ့ရပြီလို့ရေးသားထားတာပေါ့ကွယ်ဟုတ်တယ်တူတော်မောင်ကြီးဒီလိုအနေထားကိုငါတို့လက်ရှိအစိုးရအနေနဲ့အမြန်ဆုံးပြုပြင်ပြောင်းလဲတဲ့နယ်လို့တော့အဘအထင်တကွလူဆိုတာကိုဒုက္ခရောက်နေချိန်မှာကူညီနင်းချေဟဲ့လေကူညီဆောင်မပေးခဲ့တဲ့ကျေးဇူးကိုတိတက်ကြမယ်မဟုတ်လားအဘတို့ကိုကဘာကအဆက်ဖြတ်ထားချိန်မှာဒီတရုတ်နိုင်ငံကပဲအဘတို့ဘက်ကရက်တိပေးခဲ့တာလေဒီတော့ကျေးဇူးတိတက်ရမှာပေါ့ဒါကိုတချို့ကအိန္ဒိယချင်းနိုင်ငံတွေထဲမှာမြန်မာနိုင်ငံကိုအစိုးရဆုံးဒုက္ခပေးနေတဲ့နိုင်ငံဟာတရုတ်နိုင်ငံလို့ထင်မှတ်နေကြတာတော့ကျေးဇူးမတိတက်ရရောက်ပါရယ်ကွအခုလဲငါတို့သမရကြီးကအာနာလွှဲပြောင်းပေးရတဲ့အတွက်ဘာမှစိုးရင်တော့ကရောက်နေစရာမလိုဘူး။ငြိမ်းချမ်းအေးဆေးစွာအာနာလွှဲပြောင်းပေးခြင်းတည်းသာလျှင်ငါ ငါတို့နိုင်ငံရဲ့ဂုံကျူစာအကောင်းဆုံးအောင်ပွဲလို့ပြောခဲ့ပြီးပြီပဲ။ဘာကိုစိတ်ပူနေကြအောင်မလဲ။1990ခုနှစ်ကလို့တော့မဟုတ်ဘူးလေ။အဲ့ဒီတုန်းကအခြေခံဥပဒေမှမရေးဆွဲရသေးတာကိုအဲ့ဒီတုန်းကသာအခြေခံဥပဒေရေးဆွဲပြီးရင်အဲ့ဒီအချိန်ကလေးကအာဏာကိုလွှဲပြောင်းပေးခဲ့တာပေါ့ကွယ်။ဒီဖွဲ့စည်းပုံအခြေခံဥပဒေကြီးရေးဆွဲဖို့ငါတို့အစိုးရလူကြီးမင်းတွေခင်ဗျာနေ့မအားညမအားနှစ်ပေါင်း25နှစ်ကြာအောင်ပူရမင်းစူးစမ်းအားထုတ်ခဲ့ရတာလူတိုင်းသိပဲမဟုတ်လား။အခုတော့အားလုံးအေးအေးချမ်းချမ်းဖြစ်သွားပါပြီကွယ်ကဲတူတော်မောင်ကြီးဒီတစ်ပတ်တော့ဒီလောက်ပဲဟဲ့မင်းလဲငါစီအားရင်စပြန်ပါဦးကွယ်မင်းရဲ့ချစ်လာသောအပစံနီဦး